မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပုံသဘောထားနဲ့ပုံလုပ်ငန်းချမှတ်ဆောင်ရွက်ကြဖို့တောင်းဆိုမှုတွေကိုထောက်ခံကြောင်းကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပတဲ့အရှေ့အာရှတည်တည်စီဝဲမှာနယူးဇီလန်ဝန်ကြီးချုပ်ဂျက်စတာအာဒန်းကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေနဲ့အတိုက်အခံတွေကိုကုမြတဲ့လောက်ရက်တွေဟာဘလို့မှလက်ခံနိုင်စရာမရှိကြောင်းလဲဝန်ကြီးချုပ်အာဒန်းကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုတ်ချုံမှုချုပ်ငင်းရေးကြိုးပမ်းဆောင်ရွက်နေသူတွေကုမြစ်ခံခဲ့ရပါတယ်။အဲ့ဒီလိုရဟာအင်မတာမှစိတ်မချမ်းမြေ့စရာကောင်းပြီးဒေသအတွက်လည်းအမဲဆက်ဆွန့်ထင်စေခဲ့ပါတယ်လို့ဝန်ကြီးချုပ်အာဒန်းကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံအရေးဟာဖြည့်ရှင်းရခက်ခဲတဲ့ပြဿနာတစ်ရပ်ဖြစ်ပြီးနိုင်ငံတကာအသံဝိုင်းရဲ့ဖြည့်ရှင်းနိုင်စွာကိုဆန့်တတ်နေတဲ့ကိစ္စရပ်ဖြစ်တယ်လို့လည်းသူကပြောပါတယ်။လက်ရှိအကျဉ်းချခံရတဲ့မြန်မာကောင်းဆောင်တော်ဆန်းစုကြည်နဲ့အတူအရင်ထိပ်သီးဆွေးဝဲတက်ခဲ့ရတဲ့အချိန်တွေကိုသတိရမိကြောင်းလဲဝန်ကြီးချုပ်အာဒန်းကပြောပါတယ်ခင်ဗျာ